ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမစ္စတာကယ်ဗင်ယက်နိုင်ငံရေးပါတီတွေနဲ့ဒီကနေ့တွေ့ဆုံခဲ့ရမှာနှစ်ပိုင်းခွဲပြီးတွေ့ဆုံခဲ့တာတွေ့ရပါတယ်။ပထမဆုံးနိုင်ငံရဲ့ဝန်ကြီးဟာဒေါ်ဟွန်ဆန်းစုကြည်နဲ့အဖွဲ့ကိုဝန်လွှဲဆက်နိုင်ကရွှေတောင်ကြားလမ်းမှာရှိတဲ့ဩစတြေးလျကလပ်မှာနေ့လယ်စာစာရင်းစကားပြောဆိုဖြစ်တယ်လို့သိရပါတယ်။ဒေါ်ဟွန်ဆန်းစုကြည်နဲ့အတူ NLD ပါတီဘိုးကော်မတီဝင်ဥဟန်သာမြင့်ရုံးအဖွဲ့တာဝန်ခံဥထင်ကျော်တို့တက်ရောက်ခဲ့ကြပါတယ်။တွေ့ဆုံပွဲနဲ့ပတ်သက်ပြီးဥဟန်နာမြင့်ကအခုလိုရှင်းပြပါတယ်
။ဟုတ်ကဲ့အဓိကအချက်ကတော့သူတို့ဘာအကူအညီတွေပေးနေလဲဆိုတဲ့အကြောင်းအဲ့ဒါကိုရှင်းပြရပေါ့နော်။နောက်သူတို့နဲ့ဗမာနိုင်ငံမှာရှိနေတဲ့ဗမာကုလသမဂ္ဂအဖွဲ့အစည်းတို့ဆန်တဲ့ဒီကုလသမဂ္ဂ NGO တွေနဲ့ပေါ့နော် INGO နဲ့ဘယ်လိုဆက်သွယ်ရဆိုတဲ့အကြောင်းတရားချက်ပြီးတော့ဘယ်လိုများအကူအညီနိုင်မလဲဆိုတဲ့အကြောင်းနော်အဲ့ဒါတွေလည်းကျွန်တော်ချွေးနေကြတာဖြစ်ပါတယ
်။ဒေါ်ဆန်းစုကြည်ကတော့လက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးဆွေးနွေးတင်ပြခဲ့တယ်လို့အဓိကပြောဆိုခဲ့တာကတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံလိုက်နာဆောင်ရွက်ရေးအတွက်ဖြစ်တယ်လို့ဆိုပါတယ်
။မလာ18ရက်နေ့ကလုပ်ခဲ့တယ်လို့ဆိုချင်းနဲ့ပတ်သက်ပြီးချောက်တော့ကောင်ဆန်းစုကြည်ကတော့လေးထိုက်ပြောသွားပါတယ်ဒီချနဲ့ပတ်သက်ပြီးတော့နောက်ဆိုဗမာစုအနေနဲ့တရားလေးကိုလိုက်ပြီးတော့လိုက်နာနိုင်တဲ့ခြေဖြစ်အောင်အော်စီရက်စုကကူညီပြီးတော့ဟိုတိုက်တွန်းပေးဖို့ကြောင်းအဲ့ဒါမျိုးကိုတော့ပြောရရှိပါတ
ယ်။ဥဟန်နာမြင့်ပြောပြတာပါနိုင်ငံကြီးဝန်ကြီးဟာဒေါ်ဆန်းစုကြည်နဲ့တနားကြိုကြောင်နေ့လယ်စာစာရင်စကားပြောဆိုခဲ့တာပါမွန်းလွဲပိုင်းနှစ်နာရီမှာတော့ရွေးကောက်ပွဲဝင်တခြားပါတီတွေနဲ့ဩစတြေးလျတန်အမတ်ကြီးရဲ့နေအိမ်မှာဆက်လက်တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီး NDF ပါတီဥက္ကဋ္ဌဒေါက်တာတန်းကြီးကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့ဒီမိုကရက်တစ်ပါတီရဲ့အမွန်ပါရယာအရခိုင်ပါတယ်ဒီဒီကူပါတီကပါတယ်တို့ချင်းကလည်းပါတယ်ကျိုးလည်းပဲဟိုပါတီမဟုတ်ဘဲနဲ့လည်းသာမန်သူတို့ဒီဝရင်ချင်းနဲ့လည်းဖိတ်ကြလည်းရှိပ
ါဆွေးနွေးပွဲမှာအဓိကဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးဒေါက်တာတန်းကြီးကအခုလိုပြောပါတယ
်အခုလက်ရှိကျွန်တော်တို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းပေါ့ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားလဲဆိုတာကိုမေးတာပါနော်ဟိုကျွန်တော်အားလုံးကလည်းပဲထုံးစံတိုင်းပေါ့ဗျာကျွန်တော်တို့စရရပြောလာခဲ့တဲ့အတိုင်းဒီလမ်းကြောင်းကတော့ကျွန်တော်တို့ကဒီလမ်းကြောင်းပဲဟာလားသွားလို့ဖြစ်တဲ့လမ်းကြောင်းဟုတ်ဗျာအဲ့တော့ကျွန်တော်တို့ကလည်းအားလုံးရှေ့မှာမျှော်လင့်ချက်ထားပြီးတော့ပဲသွားနေပါတယ်။ပြောတဲ့ခါကျတော့သူကလည်းဒီတိုင်းမှာပဲကျွန်တော်တို့နဲ့ဘာမှကိုယ်လိုချင်းမရှိတဲ့ဘင်းသူကိုယ်တိုင်ကတဖြည်းဖြည်းနဲ့ဒီဥစ္စာဟာတိုးတက်ကောင်းမလာမှာပဲလို့သူလည်းမျှော်လင့်နေချောင်းပေါ်ဗျာ။အဲ့လိုပြောပါတယ
်။ဟုတ်ကဲ့။စီဝိုင်းပိတ်ဆို့မှုတွေပါရင်ပတ်သက်လို့ဗာညာဆွေးနွေးဖြစ်ပါလဲ
။စီဝိုင်းပိတ်ဆို့မှုကတော့ဗျာသူကပြောတာသူတို့ကစီဝိုင်းပိတ်ဆို့မှုမှာမပါပါဘူးတဲ့။ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ပြောစရာတိတ်
တိတ်မရှိဘူး။ဆရာနောက်တစ်ခုကတော့ तू ကဩစတြေးလျနိုင်ငံက तू ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူအခွင့်အရေးကိစ္စတွေမှာ तू တော်တော်လေးဆောင်ရွက်ပြီးတယ်လေ။နောက်ပြီးတော့ तू ကဒီမြန်မာနိုင်ငံမှာပေါ်လူအခွင့်အရေးအသင်းတန်းတွေလည်းသူတို့ဖွင့်ပေးတာတွေရှိတယ်။နောက်တစ်ခုကဒီ
ဟို
တိုင်းကိစ္စတွေနဲ့ပတ်သက်လို့ဗာများပြောပါလဲခင်ဗျာ
။အဲ့ဒါလေကျွန်တော်တို့ပြောပါရစေ။ဆိုတာတော့ဗျာဒီကျွန်တော်တို့ထွက်တော်မှာဆောင်ရွက်နေကြတဲ့လူတော်ကိုယ်စားလှယ်တွေပါဖို့ပေါ့နော်။နိုင်ငံရေးနယ်ပယ်မှာဆောင်ရွက်တဲ့ပုဂ္ဂိုလ်တွေနေတဲ့capacity building ပေါ့ကွာနော်။သူတို့ဒီဟိုလုံနိုင်ငံတိုင်းကိုင်းပြည်ဖို့ကိစ္စမှာအာသူတို့အပူကြီးပြေးဖို့သူတို့ဟိုရှိပါတယ်တဲ့ဟိုကြာဟိုခုပြင်မှာဆိုလို့ရှင်းပေါ့ဗျာ
NDF ပါတီရဲ့ဥက္ကဋ္ဌဒေါက်တာတန်းကြီးမှာဒီဆွေးနွေးပွဲမှာတိုင်းရင်းသားပါတီတွေကတော့လက်ရှိမြန်မာနိုင်ငံမှာတိုင်းရင်းသားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြကြတယ်လို့ဆိုပါတယ်တိုင်းရင်းသားအဖွဲ့တွေရဲ့ကိုစားရခိုင်မျိုးသားဒီမိုကရက်တစ်ပါတီ RNDP ရဲ့အတွင်ရင်မှုဦးလာစောကအခုလိုပြောပါတယ်
အဓိကပြဿနာကြီး၃ခုပေါ့ဗျာလောလောဆယ်နိုင်ငံရေးပြဿနာကြီး၃ခုဆိုပြီးတော့ထင်ရှားလိုက်ပါတယ်နော်နိုင်ငံရေးကျင်းသားတွေကိုလွတ်ပေးဖို့ကိစ္စရယ်ဆန့်ကျင်ကိုရုပ်သိမ်းဖို့ကိစ္စရယ်တိုင်းရင်းသားဒေသတွေမှာညီညာရေးကိုအခိုင်အမာတည်ဆောက်ဖို့ကိစ္စ၃ခုပေါ့ဗျာအဲ့ဒီ၃ခုပြောလိုက်တဲ့အခါကျတော့သူကတော့ဘာမှမက်ချက်မပေးဘူးကချင်ဖောင်ဒေးရှင်းတစ်ခုကလူကြီးပြောက်ပါတယ်ကကချင်ဖောင်ဒေးရှင်းကလူကြီးကကချင်ပြည်ပြင်းစစ်အကြောင်းကိုတော်တော်ကိုအသေးစိတ်ပြောပြပါတယ်ပြောပြတော့သူကဘာမှ comments မပေးဘူးခင်ဗျာ
ဘလုံးများထင်လဲခင်ဗျာကံတကာအနေနဲ့ဒီကြားဝင်မဆွက်ဖက်ခြင်းတဲ့သဘောမျိုးလားကိစ္စအနေနဲ့ပတ်သက်ပြီးတော့ကိုသူကိုယ်တိုင်ပဲဟိုမှာနေပြည်တော်မှာပြောခဲ့ဆိုခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ဒီကိစ္စအနေနဲ့ပတ်သက်ပြီးတော့ तू ကသူသိရှိနေပြီးဖြစ်တဲ့အတွက်ကြောင့်မပြောတာလားဘလုံးများထင်ပြီလဲခင်ဗျာ
ကျွန်တော်ထင်တာကတော့ तू တိတ်ချဲတဲ့ဝင်သိပြီးပုံမရဘူးခင်ဗျာကျွန်တော်တို့ဟို20နှစ်ရည်နေတုန်းက EU ကအဲ့ဒီမစ္စတာကူဘာရောဖွင့်နေကျွန်တော်တို့ဆွေးနေတုန်းကတော့အဲ့ဒီတုန်းကတော့အဲ့ဒီ EU ဖွဲ့ဟာဒီကျွန်တော်တို့ ethnic တွေရဲ့ပြည်တွင်းစိတ်ကိစ္စကိုတော်တော်လေးကိုနည်းနည်းဆိုင်ဆိုင်သိဝင်ကြတယ်ခင်ဗျမေးလဲမေးတယ်ကျွန်တော်လည်းပြွင့်ပြွင့်လင်းပြောပါတယ်အဲ့တော့သူတို့ကလည်းတစုံတရာတော့သိကြတယ်ခင်ဗျ EU ဖွဲ့ကဒါပေမဲ့အခုလာတဲ့ Australia ဝန်ကြီးကတော့ တိဖို့မရဘူးနော်ဒါပေမဲ့ကရှင်ကအဲ့တာဝန်ရှိတဲ့ခေါင်းဆောင်ကတော့တော်တော်ကိုပြည့်ပြည့်စုံစုံပြောပြပါတယ်ပြောပြတော့ तू ကဘာမှ comment စင်မပြီးဘူး EU တော့ကတော့အဲ့လိုမဟုတ်ဘူး EU တော့ကတော့အဲ့တာနဲ့ပတ်သက်ပြီးတော့မေးတယ်ပေါ့ဗျာနောက်ဆီဆိုတဲ့ background တွေဖြည့်ချင်းမှုနီလန်းတွေအခုလောလောဆယ်ပြဿနာတွေအကုန်လုံးအဲ့ဒီလိုဆက်ဖြစ်နေတဲ့ဒေသတွေမှာကွန်ပျူတာတွေရေးကိစ္စတွေအဲ့ဒါတို့အသေးစိတ်တော့ပြောဖြစ်တယ်အခုကအချိန်မတန်တူတော့ပါတယ်ကျွန်တော်တို့ EU နဲ့တုန်းကတော့ကျွန်တော်တို့တနာယီခွဲလောက်ပေါ့ဗျာလူ3ယောက်ကတနာယီခွဲဆွေးနေကြတယ်ကျွန်တော်တိုင်းရင်းသား3ယောက်ကတနာယီခွဲဆွေးနေတယ်ဆိုတော့ကျွန်တော်တို့တကယ်ကို comprehensive ပေါ့ဗျာပြည့်ပြည့်စုံဖြစ်တယ်အခုကတော့အင်မတန်တူတောင်းပါတယ
် RNDP အတွင်းမှဦးလာစောပြောပြတာပါ Australia နိုင်ငံနိုင်ငံသားရေးဝန်ကြီးအနေနဲ့တိုင်းရင်းသားပါတီတွေအတွက် capacity building သင်တန်းတွေပြီးနိုင်ရေးအတွက်တာအမတ်ကြီးနဲ့အသေးစိတ်ဆက်လက်ဆွေးနွေးမှုတွေလည်းပြုလုပ်ခဲ့တယ်လို့သိရပါတယ်ဒီဆွေးနွေးပွဲမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီကပုဂ္ဂိုလ်များပါဝင်ခြင်းမရှိဘူးလို့သိရပါတယ်။အစည်းအဝေးတက်ရောက်သူတွေရဲ့အဆိုအရကတော့တရားတွေ့ဆုံနိုင်တယ်လို့ပြောပြပါတယ်ခင်ဗျာ။